လူရဲ့ထောင်နဲ့ချီနေထိုင်တဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းကိုတီလာဇမ်းပိုင်းကစပြီးတော့အာဏာပိုင်တွေကနေရာရှစ်ပြောင်းခဲ့တာပါ။ရှစ်ပြောင်းလိုက်တဲ့နေရာဟာမူလနေထိုင်တဲ့ကြောက်တလုံးဒုက္ခသည်စခန်းနဲ့မိုင်းဝဲလောက်ပဲဝီတဲ့ဆိုပေမဲ့နေရာတစ်မှာရေကြီးရေရှမ်းမှုတွေရှိတာကြောင့်နေထိုင်ဖို့ကခဲနေတယ်လို့မွတ်စလင်ဒုက္ခသည်တူကဗီဒီယိုကိုပြောပါတယ
်။ဆိုတော့လမ်းတွေကမကောင်းတော့လေ၊ဆွမ်းနေတယ်ဖြစ်တဲ့အတွက်လမ်းလျှောက်လို့ရှိရင်သူကချော်လေးတာတော့ဘာလို့ဖြစ်တယ်ဗျာ။တက်ကြီးယူကလေးတွေကြလဲအဆင်မပြေဘူးလေ၊မိုးရသေးလေဖြစ်တော့ရေမမြောက်တာနေပြီးတော့ရေမြောက်တာညားတယ်အင်ဒရာတတမျိုးများရေမြောက်ကြတယ်ရေတက်တယ်အဲ့လိုမျိုးဖြစ်တယ
်ဒုက္ခသည်စခန်းတစ်မှာဆောက်လုပ်ထားတဲ့နေအိမ်တွေဟာလေပြီးခဲ့တဲ့နှစ်ခလေးကဆောက်လုပ်ထားတာဖြစ်လို့နေအိမ်တွေမခိုင်ခန့်တော့ဘဲနဲ့ကိုယ်တိုင်ပြန်လဲပြီးတော့ပြုပြင်နေရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်သူတို့ပေးထားတဲ့အိမ်တွေကနေလို့မှမရတာကိုယ့်ဘာကိုပြင်နေတော့စိတ်ဝါးရရှာလို့ကမရဆိုတော့အဆင်မပြေဟွာလေဟိုဘလို့ကြောင့်လဲမခိုင်ခန့်မှုပေါ့ဗျာဟွာတစ်ဆွေးတွေနဲ့ဆောက်ထားတာဆိုတော့ဟိုနိုင်မွေးအတေကနေဆောက်ထားတာဆိုတော့မိုးတမိုးနေလိုက်တော့သူကဟိုမွေးရတာမှနေတယ်လို့ဖြစ်သွားတော့အာဆွေးနေပြီတချို့အိမ်တွေဆိုတက်လိုက်တာနဲ့ပြင်တွေကချိုးပုံပြီးအဲ့လိုမျိုးဆိုတော့နေလို့မရလို့ပြန်ပြုတ်ပြင်ရတယ
်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေအားလုံးကိုကုလသမဂ္ဂစာနယ်ဇင်းအစီအစဉ် WFP တခုရဲကနေပြီးတော့အဓိကထောက်ပံ့ပေးနေတာပါအရင်ကဒုက္ခသည်စခန်းတွေမှာဆန်ရိတ်ကထောက်ပံ့ပေးတာရှိပေမဲ့လက်ရှိမှာတော့ငွေကြီးပဲထောက်ပံ့ပေးတော့တယ်လို့ဒုက္ခသည်တွေကပြောပါတယ်။လူရဲတောင်းတဲ့ချီရှိတဲ့စစ်တွေမျိုးတွေကတက်ကြွပြင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေ WFP ကလူတအုပ်ကိုတစ်လစာအတွက်ငွေကျပ်2,500ပေးပေမဲ့ကိုယ်စိမ့်နှုတ်တွေမြင့်တက်နေတာမဟုတ်လို့ဆန်ရိတ်ကမလုံလောက်ဘူးလို့စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့မှဒီမှာဆန်ရိတ်မှာစားဝတ်နေတဲ့ချိန်ကတော့ဆက်အဆင်မပြေဘူးပေါ့။ဟုတ်ကဲ့ဘာလဲလို့ဆိုတော့ကျွန်တော်တို့ကဒီမှာဟိုရက်ထားတယ်ဗျာညားတာလုံလောက်မှုမရှိဘူး။အဲစစ်ပြတာအားလည်းကျွန်တော်တို့ကအဲ့ဒါနဲ့မလောက်ဘူး။အဲ WFP ရတဲ့ပုံမှာတော့ပြပါတယ်ပြတယ်မှတလတ်တော့ဆန်တယ်ပြတယ်အခုဒီတလတ်တော့ပတ်ဆံတယ်ပြနေတယ်ဆန်မရဘူးဆိုပြီးတော့ကျွန်တော်ဆန်မပေးဘူး။ကျွန်တော်ရရင်ခံရမယ်ဘာလို့ဆရာမောင်လည်းနေလို့ဆန်တော့ဈေးတက်တော့မယ်တလားကပြတာပဲကျွန်တော်အချင်းပြီးသွားတယ
်ဒါပြင်ပေါတော်မျိုးတွေကချိန်ကြီးပြင်မွတ်စလင်ဒုက္ခသည်စခန်းမှာလဲမုံတိုင်းကြောင့်မလို့ပျက်စီးသွားတဲ့နေရင်တွေပြန်မပြင်ရသေးတယ်လို့စားတဲ့အခါလဲခက်ခဲနေတယ်လို့ချိန်ကြီးပြင်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပါတယ
်ပါဝတ်နေတဲ့ချိန်တွေကဆရာကို WP ကလည်းကျွန်တော်ကရက်ခါမပြဖို့ပတ်စံပဲပြခဲ့တယ်ဆိုတော့ကျွန်တော်ရှာပြီးတော့ယူပြီးတော့စားနေရတာပါဆရာဘယ်လိုလုပ်မှလဲဒီတိုင်းပါပဲရှော့ရှာတာတော့မရှိတော့မရှိပါဘူးဆရာ1,200ဆိုင်လိုးတဲ့တယောက်စီ1,200စပီတာပါလေဆရာမလောက်တော့ဘူးဆရာမလောက်တော့ဘူးဒီတိုင်းပဲပြနေတယ်ဆိုတော့ချိန်ခဲ့တဲ့ပတ်စံတွေရှိတယ်များလူတွေကကိုလုံးဆက်သွင်းပြီးတော့သုံးနေတာပါမရှိတဲ့လူတွေကလည်းအရင်တော့ခရောက်နေတယ်ဒီလိုပဲခံစားနေရတာပါ
ကမ္ဘာစနေအခါဖွဲ WFP နဲ့မိဖက်ဖွဲ့စည်းတွေကတော့ရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းသင့်ပြည်သူ2,300အတွက်အသက်ကယ်စားနေအခါတွေထောက်ပံ့ပေးပြီးဖြစ်တယ်လို့အဲ့ဒီထက်မှမွတ်စလင်ဒုက္ခသည်တွေလည်းပါဝင်တယ်လို့ဖော်ပြပါတယ်မုံတိုင်းတန်ခါရတဲ့ဒေသကလူဦးရေ8,000လောက်ကို3လစာရေးပေါ်ထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့စောင့်နေတယ်ဆိုပြီးတော့လည်း WFP ရဲ့မိလ32ရက်နေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မုံတိုင်းတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝေရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကတော့တရင်ထုတ်ပြန်ပါတယ်ခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံထားတာဟာရခိုင်ပြည်နယ်အတွင်းမှာလာမယ့်လတွေအတွင်းလူသားချင်းအကူအညီရရှိစေဖို့ရည်ရွယ်ထားတဲ့လူသက်တမ်းကျော်အတွက်နှစ်နာစီတယ်လို့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောဆိုထားပါတယ်ခင်ဗျာ